ိုဗိုင်းရပ်စ်ကူးစက်မှုကျဆင်းလာတဲ့နိုင်ငံတွေမှာကန့်သတ်ချက်တွေဆော့တလင်ဖြေလျှော့ပေးလိုက်ရင်ဒုတိယကျော်ပိုကူးစက်မှုမြင့်တက်လာနိုင်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးလိုက်ပါတယ်
We cannot make assumptions that just because the disease is on the way down now that it's on a
ပိုကူးစက်မှုကျဆင်းလာကြောင်းဒီလိုဆက်သက်ကျဆင်းသွားနိုင်တယ်လို့ယူဆထားလို့မဖြစ်ပါဘူး။အခုလက်ရှိကာလမှာတည်းဒုတိယအကျော့ပိုကူးစက်မှုပြန်ပြန်တက်လာနိုင်ပါတယ်လို့ WHO အရေးပေါ်ဌာနညွှန်ကြားရေးမှူးဒေါက်တာ Mike Ryan ကတင်လာနေ online သတင်းစာရှင်းလင်းပွဲမှာသတိပေးပြောကြားတော်တာပါ။COVID-19 ကရောဂါပထမလှိုင်းကိုသကဘာလုံးရင်ဆန်နေရဆဲဖြစ်တယ်လို့တချို့နိုင်ငံတွေမှာပိုကူးစက်မှုကျဆင်းသွားပေမဲ့အမေရိကတိုက်အလဲပိုင်းနဲ့တောင်ပိုင်းနိုင်ငံတွေအပြင်အာဖရိကနဲ့တောင်အာရှဒေသနိုင်ငံတော်များနဲ့မှာပိုကူးစက်မှုတွေလက်တလုံးမြင့်တက်လာနေတယ်လို့လည်း WHO ကသတိပေးသွားပါတယ်။ဥရောပနဲ့အမေရိကတိုက်နိုင်ငံတွေမှာပိုကူးစက်မှုတွေဒုတိယအကျော်ဖြစ်မလာအောင်လူစုလူဝေးရှောင်မြေလူခွဲတွေကိုညွှန်ကြားချက်တွေခြေရာခံစောင့်ကြည့်တဲ့လုပ်ငန်းတွေပိုးစစ်ဆေးမှုတွေဆက်လက်ချမှတ်ဆောင်ရွက်တော့ဖို့လဲဒေါက်တာ Ryan ကတိုက်တွန်းသွားပါတယ်။ကာယောဂါနဲ့အလူလဲခံထားတဲ့ဥရောပတိုင်းနိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုမှာကာယောဂါထိန်းချုပ်ရေးကန့်သတ်ချက်တွေကြောင့်ပိုကူးစက်မှုထိန်းချုပ်နိုင်ခဲ့ပေမဲ့နိုင်ငံစီးပွားရေးကိုတော့အကြီးအကျယ်ထိခိုက်နေတာလည်းဖြစ်ပါတယ်။